2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့အရှင်ပြိုင်မဲဆွယ်နေသူတွေရဲ့ဗိုလ်သူနေညနီဗာဒါပြည်နယ်စကားစစ်တိုးပွဲမှာကိုယ်စားလောင်း6ဦးကြားတယောက်ပေါ်တယောက်အခြေတင်ထိုးနှက်ဝေဖန်ကြပါတယ်။အဲဒီထဲမှာမှနယူးယောက်မြို့တော်ဝန်ကမိုက်ဘလူးဘတ်ကိုဂျန်တဲ့သမ္မတကိုယ်စားလောင်းတွေအဓိကဝေဖန်ထိုးနှက်ကြပါတယ်။အခုစကားစစ်တိုးပွဲဟာမစ္စတာဘလူးဘတ်ပထမဆုံးပါဝင်တဲ့စကားစစ်တိုးပွဲလည်းဖြစ်ပါတယ်။ဘာဘောကအချမ်းသာဆုံးလူပုဂ္ဂိုလ်တွေရဲ့နံပါတ်7အဆင့်မှာရှိတဲ့မြို့တော်ဝန်ဟောင်းဘလူးဘတ်ကမဲဆွယ်စည်းရုံးရဲ့အတွက်သူ့ကိုယ်ပိုင်ကိုယ်တည်းကနေရန်မုံငွေဒေါ်လာ300,000နီးပါးသုံးဆွဲထားပြီးတော့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်အောင်ငွေနဲ့ဝယ်ယူနေတယ်လို့အထက်လူတော်အမတ်တွေဖြစ်ကြတဲ့ဘာနီဆန်ဒါစ်နဲ့အီမီကလိုဘူရှာတို့ကဝေဖန်ထိုးနှက်ကြပါတယ်။မစ္စတာဘလူးဘတ်ကသူဟာသမ္မတထရမ့်လို့အမွေရလို့ချမ်းသာလာတာမဟုတ်ဘဲကိုယ်တိုင်စီးပွားရေးလို့ချမ်းသာလာတာဖြစ်ပြီးတော့တိုင်းပြည်မှာသမ္မတဖြစ်ခဲ့ဘူးသူတွေလည်းအဆိုးဆုံးသမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်ကိုဖြုတ်ချဖို့အခုဒီငွေတွေကိုသုံးနေတာလို့ပြန်ချေပါပါတယ်။လက်ရှိမှာထောက်ခံမှုအများဆုံးရနေတဲ့အထက်လူတော်အမတ်ဘာနီဆန်ဒါစ်ကသူသာလျင်သမ္မတထရမ့်ကိုအနိုင်ယူနိုင်မဲ့သူဖြစ်တယ်လို့ပြောတာကိုလည်းမစ္စတာဘလူးဘတ်ကချက်ချင်းတုံ့ပြန်ပြီးမစ္စတာဆန်ဒါစ်ဟာသမ္မတထရမ့်ကိုအနိုင်ရမယ့်အခွင့်အလမ်းလုံးဝမရှိဘူးလို့ပြောပါတယ်။ဒီမိုကရက်တစ်ပါတီတွင်ကော့ကတ်စ်နဲ့ပရိုင်မရီအကြိုရွေးကောက်ပွဲတွေလုပ်ပြီးပါတီကိုယ်စားပြုသမ္မတလောင်းကိုရွေးချယ်နေတာမှာပထမဆုံးကအိုင်အိုဝါကော့ကတ်စ်အရင်နောက်နယူးဟမ်ပ်ရှယ်ပရိုင်မရီအကြိုရွေးကောက်ပွဲတွေပြီးသွားပြီဖြစ်ပြီးနီဗာဒါကော့ကတ်စ်ကိုဖေဖော်ဝါရီလ22ရက်စနေနေ့မှာလုပ်ဖို့ရှိပါတယ်။အရင်နောက်တစ်ပတ်အကြာဖေဖော်ဝါရီလ29ရက်နေ့မှာတောင်ကာရိုလိုင်းနားပြည်နယ်ပရိုင်မရီရွေးကောက်ပွဲလုပ်မှာဖြစ်ပါတယ်။